တ္တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်16533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရာတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias a pequeno e minha paz
Tota shi meiswe mya shi lu da ro atet shi yi atwe asa ahara ko miwe sa taw ni ja ya de so da lu dai thi ba be dilo miwe sa taw ja de kha sa taw mu mama kan na re sa taw mu chein mdo da re jao ကျမ်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတာရှိများရှိဒီနေ့အစာမကြည်ခြင်းနဲ့အစီဝေးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်တော်တရှိများရှင်တချို့လူသားတွေဟာအရှံပဲပြင်ဆင်ထားတဲ့ဇပွဲမှာထိုင်ပြီးတော့အလွယ်တကူအစာကြေချက်နိုင်တာထက်အစာမတန်ပိုပြီးတော့စားသုံးတတ်ကြပါတယ်အစာပိုတွေနဲ့ဝင်ပိနေတဲ့အစာအိမ်ဟာမိမိတို့ရဲ့အလုပ်တွေကိုပုံမှန်မလုပ်နိုင်တော့ပါဘူးဒါကြောင့်အကျိုးဆက်အဖြစ်အုံနောက်ထိုင်ပိုင်းတာတွေဆုံးဖြတ်ချက်နှေးကွေးတာတွေဖြစ်ပေါ်လာတတ်ပါတယ်မတည့်တဲ့အစာတွေကိုရောပြီးစားမိချင်းကြောင့်လဲစိတ်ဝေဒနာတွေဖြစ်ပေါ်လာတတ်တယ်။အဲ့ဒီအစာတွေကြောင့်အစာအိမ်ထဲမှာအချင်းပေါက်လာတယ်။ဒါကြောင့်သွေးတွေဟာညစ်ညမ်းလာတယ်။အဆုံးမှာအုန်းနှောက်ဟာထိုင်မိုင်းရှုပ်ထွေးလာတတ်ပါတယ်။တစ်ချိန်တည်းမှာအစာမျိုးစုံစားတတ်တဲ့အကျင့်ဟာအစာမကြေတဲ့ယောဂါကိုမကြာခဏရရှိစေတယ်။ဒါကြောင့်အစာကြေချက်တဲ့အင်္ဂါရက်တွေမှာအနာတရဖြစ်ပေါ်တတ်တယ်။စားသုံးတဲ့အစာရရဲ့အတိုင်းအဆအလွန်ကျွံဖြစ်တာတွေမတည့်တဲ့အစာတွေကိုရောစားတာတွေကြောင့်အစာအိမ်ဟာသူ့ရဲ့အလုတ်ကိုကောင်းကောင်းမလုပ်နိုင်တော့ပါဘူး။သဘောထားတိုက်ဆိုင်မှုမရှိတဲ့စိတ်ထင်ချင်းတွေတတိပေးပေမဲ့အချင်းနီးသာဖြစ်တတ်တယ်။ဒါကြောင့်အကျိုးဆက်အနေနဲ့ဝေဒနာကိုခံစားလာရပါတယ်။ယောဂဗျာတွေဟာကျန်းမာခြင်းရဲ့နေရာမှာအစာထိုးနေရာယူတတ်ကြပါတယ်။အစည်းဝေးတွေနဲ့ဘယ်လိုပတ်သက်နေသလဲလို့တချို့ကမေးကြပါလိမ့်မယ်။အင်မတန်မှသက်ဆိုင်နေပါတယ်။မှားယွင်းတဲ့စားခြင်းတွေရဲ့အကျိုးဆက်တွေကိုအစည်းဝေးကိုယူဆောင်လာတတ်တယ်။အစာအိမ်ရဲ့အခြေအနေတွေကြောင့်အုံနောက်ကထိခိုက်နေတယ်။ပုံမှန်မဟုတ်တဲ့အစာအိမ်ကြောင့်စိတ်သဘောတွေကလည်းပဲမတည်မကြာဖြစ်တတ်တယ်။ယောဂရနေတဲ့အစာအိမ်ဟာအုံနောက်ကိုလည်းယောဂဗျာတွေနဲ့ပြည့်ဝနေစေတယ်။မှားယွင်းတဲ့ထင်မြင်ယူဆချက်တွေကိုဆက်လက်ဆုပ်ကိုင်စေဖို့လူတဦးတယောက်ကိုခေါင်းမာစေတယ်။အဲ့ဒီလိုပုဂ္ဂိုလ်ရဲ့ဉာဏ်ပညာလို့ဆိုတဲ့အရာဟာဘုရားသခင်အတွက်မိုက်မဲမှုသာလင်ဖြစ်ပါတယ်။အဲ့ဒီလိုအချက်တွေဟာအစည်းအဝေးတွေမှာဖြစ်ပေါ်နေတဲ့အခြေအနေရဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းတင်ပြလိုပါတယ်။တည်တည်ချာချာလှစ်လာသုံးသပ်ပြီးမှဖြည့်ဆို့တဲ့မိကုံးတွေနဲ့အရေးပါတဲ့ဆုံးဖြတ်ချက်တွေကိုစဉ်စားသုံးသပ်မှုမဖြစ်ပဲအလင်းစလိုအဖြစ်ပေးဆုံးဖြတ်တတ်တဲ့အစည်းအဝေးတွေဖြစ်ပေါ်နေတဲ့အခြေအနေရဲ့အကြောင်းရင်းကဒီအချက်ပဲဖြစ်ပါတယ်။တသွေးတသန်နဲ့ခေါင်းငိတ်သဘောတူတဲ့အရာတွေကိုခေါင်းရံကန့်ကွက်ခြင်းဖြင့် အစည်းအဝေးတစ်ခုရဲ့ပတ်ဝန်းကျင်အခြေအနေကိုလုံးလုံးပြောင်းလဲစေခဲ့တတ်တယ်။အဲ့ဒီရက်လက်တွေကိုလူတွေမကြာခဏခံစားရတတ်တယ်။ဒါကြောင့်စားတော့ခြင်းအမှုမှာချုပ်တီးခြင်းကင်းမဲ့မှုရှိတဲ့အတွက်တာမန်မီးနဲ့တန်ရှင်းသောမီးအကြရှိခြားနားမှုကိုထင်ထင်ရှားရှားမြင်တွေ့ဖို့အရေးချင်းမမီးလို့အမှုတော်ဆောင်ကြီးကချုပ်တီးခြင်းမရှိခြင်းအပြင်လူတွေကိုဖျားသခင်ပေးထားတဲ့တတိပေးစကားတွေကိုဂယုမဆိုင်ထားကြောင်းဖော်ပြနေတယ်။လူတို့ဟာဘယ်သူဟာဖျားသခင်ကိုကြောက်ရွံ့တယ်လဲ။အဲ့ဒီလူဟာဖျားရှင်စကားကိုလည်းနားထောင်ပါစေ။ဘယ်သူဟာအလင်းမရှိဘဲမောင်မိုက်မှာသွာလာနေတယ်လဲ။အဲ့ဒီလူဟာဖျားသခင်ရဲ့နာမတော်ကိုခိုလုံပြီးမိမိဖျားသခင်ကိုအမိပြုဖို့လိုတယ်။ချုပ်တီးခြင်းကင်းမဲ့စွာစားတော့ခြင်းမရောမတန့်ရှင်းတဲ့လောကပျော်မွေ့ခြင်းခံစားမှုနဲ့သောညမှုအပေါင်းမရောလူတွေကိုကယ်မနိုင်ဖို့ဖျားသခင်စီမှာတိုးဝင်ချီကပ်ခြင်းမပြုဘဲနေကြမှာလားဖျားသခင်ကိုကြောက်ရွံ့ခြင်းအဖြစ်လူတို့ရဲ့ဇာရိတ်တများစုံလင်စွာတန့်ရှင်းနိုင်စေဖို့ကိုယ်စိတ်နှစ်ပါးကိုပြည့်ယွင်းစေတဲ့အရာမှန်သမျှကိုပြစ်ပယ်ပြီးထာဝရဖျားသခင်ရဲ့ရှေ့မှောက်မှာမိမိကိုယ်ကိုနှိမ့်ချချပါစို့ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်လက်ရှိဖို့အကြံပေးတင်ပြလိုက်ပါတယ်ရှင
်ဒီကောစကြောင်းလေးစီတကောက်တော့ပြန်ရောက်စီခြင်းဂရနီတောင်ပေါ်တဲ့ဆွန်သူကြောင်းလေးတို့လောင်းနဲ့ဒုနှလုံးသားစီတဲကိုစတေကရွေးနှုတ်ခဲ့တဲ့တပေးခဲ့ပြီလေဘောင်းကဘာလူတွေအတွက်သူလေးပေးလို့ညှို့ရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့သက်ဆုံးကတဲ့တီခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အော်သစ္စာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကားတပ်ဖို့ထာဝရမေစီသည်ဆိုယုံမြနိုင်တန်ရာလေမာရင်ဝဲနေကြတယ်ခေစိတ်ကူမာလူတွေအတွက်သူလေးပေးကပူလောင်တဲ့ဒုနှလုံးသားစီတဲ့ရဲ့အဲကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလေအောင်လို့တဆုံးကတဲ့တီခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အော်သစ္စာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကားတပ်ဖို့ထာဝရမြေစီသည်မောင်ကပါအောင်လို့သစ္စာကတည်တည်ခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင
်သောတာရှင်များရှင်တရားဒေသနာတော်ကိုသိခါရောယတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်နာသောတာရှင်ရှင်ခွန်အားယူကြပါစို့
ခြေတော်မိတ်ဆွေများမင်္ဂလာပေါင်းနဲ့ပြေဝဆောင်နေကြပါစေ။မင်္ဂလာနေ့တင်မှာပြန်လည်၍မိတ်ဆွေတို့နဲ့အတူ တွေ့ဆုံပြီးတော့ဖရာသခင်ရဲ့ဒေသနာတော်ကိုချီးမြှင့်ခွင့်ရတဲ့အတွက်ကြောင့်ဖရာရဲ့နာမတော်ကိုလည်းချီးမွမ်းတယ်မိတ်ဆွေတို့လည်းယခုလိုဖရာရဲ့ဒေသနာတော်ကိုနားဆင်ခွင့်ကိုပေးတဲ့ဖရာကိုကျေးဇူးတင်ပါယနေ့မျှော်လင့်ခြင်းဓမ္မဒေသနာကနေမှမိတ်ဆွေတို့ကိုပေးသွားခြင်းတဲ့သတင်းစကားကတော့လက်ချေသေးသူကိုယောဂပျောက်စေတော်မူခြင်းဆိုတဲ့သတင်းစကားကိုပေးသွားခြင်းပါလေအဲ့ဒီသတင်းစကားကတော့ဘယ်ကျမ်းချက်ကိုအခြေပြုထားလဲဆိုတော့ရှင်မာကုခန်းရင်နှစ်အငယ်1ကနေမှ7နှစ်မှာဆိုရှင်အခြေပြုပြီးတော့ပြောသွားမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တမန်ကျမ်းစာကတည်းကအကြောင်းအရာတွေကိုသခင်ခရစ်တော်လာရောက်တဲ့ချိန်ခါတုန်းကလုပ်ခဲ့တဲ့အရာတွေတဲ့ကနေမှအနည်းငယ်ဒီကိုကျွန်တော်ထုတ်ပြပြီးတော့ပြောသွားခြင်းဖြစ်ပါတယ်ရှင်မာကုခရစ်ခွင်ခန်းရင်နှစ်အငယ်1ကနေ7နှစ်မှာဆိုရှင်ပါလတီနာတိုင်းပြည်မှာရှိတဲ့အိမ်ခေါင်မိုးတွေဟာလို့ရှိရင်မာကြောတဲ့အုပ်ကိုရှွန့်တွေနဲ့ဖုံးပြီးတော့လှုပ်ထားတဲ့အမိုးပြားတွေဖြစ်တယ်။ရက်နှင်းငယ်ကြာတဲ့ခါမှာလို့ရှိရင်ကိုတော်ကတော့ကေပရီနောင်မြို့ကအိမ်ကိုပြန်လည်ရောက်ရှိလာတယ်။အဲ့ဒီအိမ်မှာလို့ရှိရင်ကိုတော်ရောက်နေချောင်းကိုသတင်းကောင်းပြန့်နှံ့သွားတယ်။ကြီးမားတဲ့လူစုလူဝေးကြီးဟာလို့ရှိရင်စူယုံရောက်ရှိလာကြပြီးတော့အဲ့ဒီအိမ်ရှိတကားပေါက်မှာတို့ရှိလူတွေဝင်းစရာမရှိတော့အောင်ပြင်းနေနေတယ်။အဲ့ဒီမှာဆိုချင်းကိုတော်ဟာဆိုချင်းအဲ့ဒီလူတွေကိုဖရာသခင်ရဲ့သတင်းစကားကိုဟောပြောတယ်။အဲ့ဒီချိန်မှာလူ၄ယောက်ဟာဆိုချင်းလူတစ်ယောက်ကိုဖျားတစ်ချက်ပေါ်မှာဆိုချင်းတည်လာကြတယ်။ထိုသူဟာဆိုချင်းတော့လေဖြတ်နေသူတဦးဖြစ်တယ်။လူတွေများလွန်းလို့သူတို့ဟာဆိုချင်းကိုတော်အနာကိုသွားလို့မရဘူး။ဒါကြောင့်ခေါင်းမိုးပေါ်မှာဆိုချင်းတက်ပြီးတော့အဲ့ဒီခေါင်းမိုးကိုဖောက်လိုက်တယ်။အဲ့ဒီနေရာကနေမှကိုတော်ရက်နေတဲ့နေရာတက်တဲ့မှာဆိုရှင်ဖြစ်နေတယ်။ချစ်တော်မိတ်ဆွေတို့ခုနကအဲ့ဒီလူငယ်ကိုထမ်းလာတဲ့သူတို့ဟာဆိုရှင်တော့ခါတဲ့ခေါင်းမိုးပေါ်ထိတကူတကတက်တယ်။ခေါင်းမိုးပေါ်ထိတက်ပြီးတော့ခေါင်းမိုးကိုလည်းဖောက်လိုက်တယ်။ခေါင်းမိုးကိုဖောက်ပြီးတော့အဲ့ဒီလူနာကိုခေါင်းမိုးပေါ်ကနေမှကျိုးနဲ့ကိုတော်ရက်နေတဲ့နေရာတက်တက်မှာလို့ရှိရင်ဆွဲပြီးတော့ချခဲ့တယ်ကိုတော်ကဆိုရှင်အဲ့ဒီလူလေးယောက်ရဲ့ယုံကြည်ခြင်းကိုသိမြင်တော်မူတယ်ကိုတော်ကလူမမာကိုငါသာသင်ရဲ့အဖြစ်ကိုဖြေလွတ်ပြီလို့မိန့်တော်မူတယ်ဒီခါမှာလို့ရှိရင်ချို့တော့ကြမ်းတက်စရာတွေကတော့အနာမှာနေထိုင်ကြရင်လေဒီလူဟာဆိုရှင်သူ့ကိုယ်သူဖျားဖြစ်တယ်လို့ထင်နေသလားဖျားသခင်သားလေးရဲ့အပြစ်ကိုလွတ်နိုင်တယ်ဤသူခါဖျားသခင်ကိုစော်ကားပြင်မာပြောဆိုပြီလို့တွေးတော့နေကြတယ်ကျတော်မိတ်ဆွေတို့လူတွေကတော့ဒီစကားလေးတခွန်းကြောင့်เนาะတင်းရပြစ်ကိုလွတ်ပြီးဆိုတဲ့တကားလေးတခွန်းကြောင့်တခါတယ်တော့တွေးနေတဲ့ခါမှာကိုတော်ကတော့သူတို့ဘာတွေးနေကြတယ်ဆိုတာကိုကိုတော်ကမသိပဲနေပါမလားเนาะချက်ချင်းပဲသူကသိတယ်အဲ့ဒီခါမှာဆိုရှင်ခရစ်တော်ကဘာပြန်ပြောလဲဆိုတော့တင်းတို့ဒီဘယ်ကြောင့်ဒီလိုတွေးတော့နေကြတယ်လဲလက်ချေသေးသူကိုတင်းရအပြစ်များကိုဖြေလွတ်ပြီးဤလိုပြောရတာလွယ်သလားဒါမှမဟုတ်နေရာမှထတော့တင်းရဖြာကိုလိုက်ပြီးတော့လှမ်းသွားလို့ပြောတာလွယ်သလားဒါပေမဲ့လူသားများထံကိုကြွလာတဲ့တပါးဒီတော်သူဟာတဲ့ကပားမြေပေါ်မှာတကောအနာရှိသူဖြစ်တယ်သူဟာအပြစ်များကိုဖြေလွတ်နိုင်တယ်ယောဂါတွေကိုလည်းကုသနိုင်တယ်လို့ပြောတယ်အဲ့ဒီနောက်မှာဆိုရှင်ကိုတော်ကတော့လက်ချေတဲ့သူအားထလို့တင်းရဖြာကိုလိုက်ပြီးတော့အိမ်တို့ပြန်လို့လို့မိန်တော်မူလိုက်ပါတယ်ချစ်တော်မိတ်ဆွေတို့ခရစ်တော်ကတော့လူအုပ်ကြီးကိုတရားဓမ္မချီးမြှင့်နေတဲ့ချိန်ခါမှာဒီလက်ချေသေးတဲ့သူကဟိုခေါင်းမိုးပေါ်ကကြာလာတဲ့ခါမှာဆိုချင်လူအုပ်ကြီးကိုပဲဂရုစိုက်ပြီးတော့တရားဟောနေတာထက်ချက်ချင်းလိုအပ်နေတဲ့သူကိုခရစ်တော်ကချက်ချင်းကြည့်ရှုလိုက်တာတွေ့ရတယ်သူရှင်းမှာကြာလာတဲ့သူကိုဥပိ္ပခပြုတ်ပြီးတော့ပရိသတ်ကိုပဲသူမဲပြီးတော့ဒေသနာချီးမြှင့်နေတာမဟုတ်တော့ဘဲနဲ့ဒေသနာချင်းမြင့်ချင်းကိုရပ်တန့်လိုက်ပြီးမှအန်ဒီလူငယ်ကိုနော်သူ့ရဲ့ဝေဒနာကိုကုသခဲ့တာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေဒီအရာဟာလို့ရှိရင်တကယ်ကောင်းမြတ်မွန်မြတ်တာတွေ့ရပါတယ်။ဒီလူငယ်ဟာလို့ရှိရင်တော့ပရိသတ်ရှိမှလို့ရှိရင်မတ်တန့်ရလိုက်တယ်။သူ့ရဲ့ဖြာကိုကောက်ယူပြီးတော့အဝေးကိုခတ်မြန်မြန်ထွက်သွားခဲ့တယ်။အဲ့ဒီခါမှာလူတွေဟာလို့ရှိရင်အလွန်အံ့ဩကြတယ်ဒီလိုအဖြစ်ပြက်မျိုးကိုငါတို့တခါမှမမြင်ဘူးပါလားလို့ဆိုပြီးတော့ဖရာသခင်ရဲ့ကုန်းတော်ကိုချီးမွမ်းကြတယ်။ဒါကြောင့်ချစ်တော်မိတ်ဆွေသခင်ခရစ်တော်ကလူသားတွေရဲ့လိုအပ်ချက်ကိုတွေးတဲ့အခါမှာဆိုရှင်လူတွေနဲ့အတူလာရောက်နေထိုင်တဲ့အခါမှာလူတွေပေါ်မှာအယံတနာတယ်။ တင်နာတယ်။ဒါကြောင့်ယောဂဝေဒနာတွေခံစားရတဲ့သူတွေ၊နတ်ဆိုးဆွဲတဲ့သူတွေ၊အနာကြီးယောဂတွေခံစားနေရတဲ့သူတွေ၊တွေ့တိုင်းတွေ့တဲ့လူတိုင်းမျက်စိမမြင်တဲ့သူတွေ၊တွေ့တဲ့လူတိုင်းကိုသခင်ခရစ်တော်ကကြည်ပြီးတော့လူတွေရဲ့ဒုက္ခတွေကိုကူညီခြင်းနဲ့ဆန္ဒအပြည့်ရှိတယ်။ဒါကြောင့်တွေ့တဲ့လူတိုင်းကိုခရစ်တော်ကကူညီခဲ့တယ်။ဒါကြောင့်ကျွန်တော်တို့အားလုံးယနေ့မိတ်ဆွေတို့မှာဘာလို့အချက်ရှိသလဲ။မိတ်ဆွေတို့ရဲ့အသက်တာမှာတို့ချင်းဘာတွေခံစားနေရသလဲ။မိတ်ဆွေတို့ရဲ့အသက်တာမှာတို့ချင်းဘယ်လိုမျိုးမချစ်မငန့်တဲ့အသက်တာမျိုးနဲ့ရင်ဆိုင်နေရသလဲ။ကျွန်တော်တို့ခရစ်တော်ရှေ့ကိုရောက်အောင်လာခဲ့ပါ။ခရစ်တော်ရှေ့ကိုရောက်ရင်တော့ခရစ်တော်ဘုရားကဘယ်တော်မှမိတ်ဆွေကိုညှင်းပယ်မှာမဟုတ်ဘူး။ခုနကလေးဖြတ်နေတဲ့လူနာကိုမငင်းပယ်တယ်လို့မိတ်ဆွေကိုလည်းခရစ်တော်ကမငင်းပယ်မှာမဟုတ်ဘူး။ဒါကြောင့်ချစ်တော်မိတ်ဆွေခရစ်တော်ရှေ့ကိုရောက်အောင်လာပြီးတော့တင့်ရဲ့တက်တာရဲ့အဖြစ်မမှန်ကိုပြောပြပါ။ဒါဆိုလို့ရှိရင်မိတ်ဆွေရဲ့ဘဝမှာဆိုရှင်လွတ်ငင်းချမ်းသာခွင့်ကိုရပြီးတော့ယနေ့ခရစ်တော်ဖျားအခါဆိုရှင်ဒီလောကကိုလာတဲ့ခါမှာလူတွေကိုတနာတယ်လို့ယနေ့မိတ်ဆွေပေါ်မှာတနာကရုဏာနဲ့စောင့်ရှောက်နေတယ်ဆိုတာကိုသတိရဖို့ရန်ရည်ကြည့်ပါလေ။ဒီနေ့ပဲဒီချိန်ပဲယခုပဲမိတ်ဆွေရဲ့အသက်တာကိုခရစ်တော်ရဲ့ရှေ့ကိုရောက်အောင်ကြံအတွက်လှမ်းလာပြီးတော့မိတ်ဆွေရဲ့ခက်ခဲကိုပြောပြပါလို့အားပေးတိုက်တွန်းချင်ပါတယ်။ချစ်တော်မိတ်ဆွေယနေ့ပဲတင့်ရဲ့အသက်တာလွတ်မြောက်ခြင်းခံစားရပါစေ။ဆုတောင်းကြပါစို့။အတက်ကောင်းငင်ပေါ်၌တည်ရှိတော်မူသောဖခင်ဗျာ။ကိုရောဒီလူသားအလုံးတဲ့ပြေဝဆုံနေခြင်းကိုပေးတော်ဖခင်ဖြစ်ပါလေ။လူသားအလုံးရဲ့ခက်ခဲတွေတမယအလုံးကိုလည်းတွေ့ရတဲ့ခါမှာလုံးဝမှလက်မနေဘဲနဲ့ကယ်မတော်ရှင်လည်းဖြစ်ပါလေ။ဒီရဒီတဲ့င်းစကားကိုနားဆင်ရတဲ့ခါမှာတားမြို့တွေယခုပဲကရောရှင်ရဲ့ရှင်းမောင်မှာအရောက်လှမ်းလာကြ၍ကရောရှင်ရဲ့ရှင်းမောင်မှာမိမိတို့ရဲ့အခက်ခဲပြဿနာကိုပြသပြီးတော့ကိုရောရဲ့ကုသခြင်းကိုခံစားနိုင်သောတာသမီတီတီဖြစ်ပေါ်ရန်အတွက်လွန်မြောက်သောခွင့်ကိုလည်းဝမ်းမြောက်သောခွင့်နဲ့တာသမီတီတို့ဒီပေါင်းဆက်ပြီးတော့ခံစားပေါ်ရန်အတွက်မာတော်မီကြောင်းတပိုင်တော်တာတော်သခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတောင်းပါလေပါဗျာအာမင်
Thank you.
ညောင်လင့်ချင်းတန်ရွင့်အစီအစဉ်ကိုနားတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးကျန်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရသည်မှာခရစ်စမတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလှလှပြောပြမယ်မှတ်သားဖွဲ့ရပုံပြင်လေးကတော့ခရစ်စမတ်ခေါင်းလောင်းတန်ဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေခရစ်ယာန်ဖျားเจ้าတွေကိုကြည့်မယ်ဆိုရင်အမြင့်ဆုံးနေရာချွန်းချွန်းကိုတွေ့ရတာပေါ့ကွယ်အဲ့ဒီအမြင့်ဆုံးနေရာဟာခေါင်းလောင်းဆွဲထားတဲ့နေရာပေါ့ဒီလိုနဲ့ဖျားเจ้าတစ်เจ้าမှာပေါ့ကွယ်ခေါင်းလောင်းကိုဆွဲထားတာနှစ်ပေါင်းတော်တော်ကြာပြီပေါ့ကွယ်ခရစ်စမတ်ချိန်ခါရောက်တိုင်းခရစ်စမတ်တည်ချင်းတန်တာလေးတွေအမြဲထိုးပေးပြီးတည်ကျူးပေးရတယ်တနေ့တော့ခေါင်းလောင်းကြီးဟာအသက်ကြီးတော့အသာမမြည်တော့ဘူးပေါ့ကွယ်တူလေးတူမလေးတို့ရေအဲ့ဒီခေါင်းလောင်းကြီးရဲ့နေရာမှာတခြားခေါင်းလောင်းတစ်လုံးအစ်စ်ထပ်မံဆွဲထားရတာပေါ့ခေါင်းလောင်းသစ်လေးကခရစ်တော်မွေးနေ့ရောက်တော်မယ်ငါဘာလုပ်ရမလဲခရစ်တော်မွေးနေ့တချင်းငါဘယ်လိုထိုးပေးရမလဲခရစ်စမတ်လရောက်မှပဲငါစပြီးတာဝန်ယူရတယ်ဆိုပြီးညှဉ်းညူနေတာပေါ့ဒါနဲ့ခေါင်းလောင်းကြီးကအတွေ့အကြုံရှိပြီးသားဆိုတော့ခေါင်းလောင်းသစ်လေးညှဉ်းညူတယ်လဲကြားရောကိစ္စမရှိပါဘူးကွာမပူပါနဲ့ခရစ်စမတ်ချိန်ရောက်ရင်မင်းသိလိမ့်မယ်အဲ့ဒီတော့မှဘာတချင်းဘယ်လိုခရစ်တော်မွေးနေ့တချင်းတန်ထိုးပေးရမလဲဆိုတာသိသွားလိမ့်မယ်လို့အားပေးတဲ့ကွယ်ဒီလိုခေါင်းလောင်းကြီးကပြောတော့ခေါင်းလောင်းတစ်လေးလဲစောင့်နားထောင်တာပေါ့သူရဲ့ခေါင်းလောင်းစင်ကနေပြီးလမ်းကိုကြည့်တယ်လူတွေသွားလာလှုပ်ရှားတာတွေ့တယ်ညအချိန်ရောက်တော့လမ်းတွေမှာမီးလင်းလာတာတွေ့တယ်အိမ်တွေမှာရှိတဲ့အလင်းတွေလည်းလမ်းကိုလင်းစေတယ်လေကားတွေရဲ့အလင်းရောင်ကြောင့်လည်းလမ်းမီးရရှိတာပေါ့ခေါင်းလောင်းလေးကဒါကိုကြည့်ပြီးလူတွေပြောဆိုနေကြတာကိုနားထောင်နေကြတာပေါ့လူတွေကခရစ်တော်မွေးဖွားတဲ့အကြောင်းပြောနေတော့ခေါင်းလောင်းဘယ်လိုမြည်အောင်တီးဖို့နားထောင်နေတာပေါ့ကွယ်ဒူလေးဒူမလေးတို့ရေခဏကြာတော့အဖိုးကြီးတူအထုပ်ကလေးတွေလက်ထဲကအများကြီးယူလာပြီးအဖိုးပြောဆောင်ကိုခေါင်းလောင်းလေးကကြားတယ်။ဘယ်လိုလဲဆိုရင်ဒီကစားစရာလေးတွေကိုကလေးလေးတွေကိုပေးရင်ဝမ်းသာကြမှာပဲလို့ပြောပြီးဝမ်းသာအားရရီမောတဲ့ကွယ်။ခဏကြာတော့ကလေးတွေတစုကြောင်းကနေရီမောပြီးပြန်လာကြတဲ့။ကလေးလေးတယောက်ကငါတို့မိသားစုကတောင်းတလုံးထဲမှာပစ္စည်းတွေထည့်ပြီးငါတငယ်ချင်းအဖေနေမကောင်းလို့အလုံးမလုံးနိုင်တဲ့အိမ်ကိုသွားပေးမယ်ဆိုပြီးပြောတဲ့ကိုခေါင်းလောင်းလေးကြားပြန်တဲ့ကွယ်တူလေးတူမလေးတို့ရေခဏကြားပြန်တော့မိခင်တယောက်ဟာပြုံးပြီးလမ်းလျှောက်လာတယ်လက်ထဲမှာစားစရာတွေအများကြီးပေါ့ကွယ်ဘာပြောလိုက်လဲဆိုတော့ငါရဲ့အဘိုးအဘွားတွေသားသမီးတွေခင်ပွန်းတွေအတွက်လက်ဆောင်ပေးရမှာဖြစ်လို့တိတ်ဝမ်းသာတာပဲဆိုပြီးပြုံးပြုံးရွှင်ရွှင်ပြောတဲ့ကွယ်နောက်တော့ငွေကြီးနှစ်ယောက်လမ်းလျှောက်လာပြန်ရောတဲ့ကွယ်ခေါင်းလောင်းသစ်လေးဟာသူတို့ပြောတဲ့အတန်ကိုနားစွန့်လိုက်ပြန်တာပေါ့သူတို့ဘာတွေပြောမလဲဆိုတာလည်းပဲတည်တည်ချာချာဂယုဆိုင်နေတာပေါ့ကွယ်သူတို့ဘာတွေပြောလိုက်တယ်လဲဆိုတော့သူတို့လက်ထဲမှာပါတဲ့ကစားစရာတွေကိုငွေကြီးတွေကိုပေးမယ်ဆိုပြီးရီရီမောမောပြောဆိုပြီးတော့လမ်းလျှောက်သွားတာကိုတွေ့ရတဲ့ကွယ်ဒူလေးဒူမလေးတို့ရေနောက်ဆုံးခရစ်တော်မွေးနေ့ပွဲတော်ရောက်တဲ့နေ့မှာခေါင်းလောင်းသစ်လေးဟာခရစ်စမတ်ခေါင်းလောင်းတန်ကိုဘယ်လိုထိုးရမလဲဆိုတာသူသိသွားတဲ့ကွယ်အဲ့ဒီနေ့လဲရောက်ရောလူတွေကခေါင်းလောင်းတန်ကိုနားထောင်ကြတာပေါ့ကွယ်ဘယ်လိုခေါင်းလောင်းထိုးတယ်လဲဆိုတော့ခရစ်စမတ်မှာချစ်ချင်းမြတ်တာခရစ်စမတ်မှာချစ်ချင်းမြတ်တာဆိုပြီးตาရတဲ့အတန်နဲ့ထိုးတာပေါ့တခြားခေါင်းလောင်းတွေလည်းချစ်ချင်းမြတ်တာနဲ့ပြည့်ဝတဲ့အတန်လေးတွေမြည်ကြတာပေါ့ကွယ်ခရစ်စမတ်မှာချစ်ချင်းမြတ်တာနဲ့ပြည့်ဝတဲ့ခေါင်းလောင်းမြည်တန်လေးတွေဖြစ်လာတာပေါ့ဒူလေးဒူမလေးတို့လည်းခရစ်စမတ်မှာချစ်ချင်းမြတ်တာပြည့်ဝတဲ့တချင်းလေးတွေတီးဆိုနိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါရယ်ကွယ်ဒူလေးဒူမလေးတို့ရေဒီနေ့ခရစ်စမတ်ခေါင်းလောင်းတန်ဆိုတဲ့ပုံပြင်လေးကိုနားတော်တာစီရင်ရွှင်လန်းချမ်းမြေကြပါစေကွယ်
ချစ်ပါတယ်
တာရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်နန်းများကိုပို့ချပေးလေရှိပါလိမ့်ရှင်တင်နန်းများမှာဆိတ်ရဒုက္ခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တင်ပင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှတ်ချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းလဲဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 3936နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ
်။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986106ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963886669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။